နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ပေါ့နော်ဝါပြည်သွေးစည်းညင်ညွတ်ရေးတက်မတော် UWSA မိုင်းလာတပ်ဖွဲ့ NNDAA ကပေါ့နော်တာဝန်ရှိသူတွေဒီနေ့နေပြည်တော်တင်ကားဟိုတယ်မှာတွေ့ဆုံကြရတယ်ဆိုပြီးတော့သိရပါတယ်ငယ်ဒီတွေ့ဆုံပွဲမှာပေါ့နော်ဘာအကြောင်းအရာတွေများအဓိကဆွေးနွေးပြုခဲ့ကြလဲလို့ပါရှင
်စမတိချက်ကတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကနေဆိုညင်ညင်ရေးနဲ့ပတ်သက်လို့ဆိုတော့ဆောင်ရနေတဲ့အနေအထားလေးမှာတိုင်းပါတွေပါဝင်ဖို့တာဝန်ပြောပါတယ်နောက်21ရာစုကျင်းလုံးညီလာခံဆောင်ရနေတဲ့အခြေအနေမှာပါဝင်ဖို့အဲဒီဟာကိုပြောပါတယ်နောက်နံပါတ်2ချက်ကတော့အဲအထူးဒီကောင်းနဲ့ဝါနဲ့အထူးဒီကောင်းလေးမိုင်းလာတို့အနေနဲ့ငင်းကြိုင်းလုပ်ငန်းစဉ်တခြားသူတို့ပေါင်းခဲ့တဲ့အပေါ်မှာသူတို့ရဲ့သဘောထားတွေရည်ရည်ချက်တွေကြောပါအဲဒီအပေါ်မှာကျွန်တော်နံပါတ်3ချက်ကတော့အဲဒါရင်းနဲ့ပတ်သက်ပြီးကျွန်တော်ဒီနေ့ပုံမှန်လေးပြောကြတယ်ဆိုကြတယ်ဒီကနေ့ကျွန်တော်သိစိတ်ကိုတော့ငင်းကြိုင်းကော်မရှင်နဲ့ဆက်လက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်မနေ့ကတပတ်ကနောက်နေ့ရက်ပေါ့အဲဒီဝါဖွဲ့နဲ့နေပြီးတော့မှငင်းကြိုင်းကော်မရှင်နဲ့အသေးစိတ်ဆွေးနွေးကြမယ်ပြီးတော့ကျွန်တော်မိုင်းလာဖွဲ့နဲ့အထူးဒီကောင်းလေးနဲ့ပတ်သက်ပြီးရန်ကုန်မှာဆွေးနွေးကြမယ်လို့ပြီးရ
ဒီလိုခွဲပြီးတော့ပေါ့နော်နေပြီးတော့ရန်ကုန်ဒီလိုဝါနဲ့မိုင်းလာခွဲပြီးတော့ဆွေးနွေးကြတာရောဘာကြောင့်များလဲရှင
်ဟုတ်ပြမနေ့ပြန်ကြတော့မိုင်းလာဖွဲ့ကသူတို့ဒေတာဖွင့်ပြရေးပေါ့နော်ဒေတာဖွင့်ပြနေပတ်သက်ပြီးရလက်ဆက်ပြီးချက်စစ်စာဆက်ရှိလုပ်ငန်းတွေမှာသက်ဆိုင်ရာဝန်ကြီးဌာနရင်းနဲ့အဲ့လိုမျိုးတွေ့ဆုံရှိတယ်ပေါ့အဲကြတော့ဝါဖွဲ့နဲ့ကျွန်တော်တို့အရင်နေတိုင်းကော်မရှင်နဲ့ဆွေးနွေးလိုက်တာပြီးတော့မိုင်းလာဖွဲ့သွားမဲ့အနေထားပေါ့အဲ့ဒါတွေပေါ်မူတည်ပြီးထုတ်လိုက်တာမတူဘူးပေါ့ဟုတ်ကဲ့
ဟုတ်ကဲ့ရှင်ဒီပေါ့နော်ဝါနဲ့မိုင်းလာအဖွဲ့တွေရလည်းအစိုးရတက်တန်းတလျှောက်ပေါ့ဒီငင်းချင်းရင်းနဲ့ပတ်သက်ပြီးတော့သူတို့ဘက်ကရည်တည်ချက်သဘောထားတွေပြောကြတယ်ဆိုတဲ့အခါမျိုးမှာရောဘလိုမျိုးတွေများပြောတာရှိလဲဒီအပေါ်ဟိုတောင်ဆန်းစုကြည်ကဘလိုတုံ့ပြန်ပြောကြချက်တွေများရှိမလဲရှင်
ဒီကတော့ဗျာကျွန်တော်တို့ကဒီနေ့ပွဲရတော့သဘောတူညီချက်တွေဆုံးဖြတ်ချက်တွေချမှတ်တာတွေထွက်ပေါ်လာတဲ့ပွဲတော့မဟုတ်ဘူ
း။ဟုတ်ကဲ့ရှင်
။သို့တော့ကျွန်တော်တို့ရေးကြည့်တဲ့ကိစ္စလည်းဖြစ်တယ်။ဆိုတော့ကကျွန်တော်တို့ဒီအဖွဲ့တွေဒီလိုမျိုးနိုင်ငံတိုင်းမှာပုံကူနဲ့တွဲဆုံဖို့ကျွန်တော်တို့20ရာစုပြည်လုံးညီလာခံကြိုပြင်ဆွေးနွေးကော်မတီအနေနဲ့ဖိတ်ခေါ်တဲ့အပေါ်မှာကျွန်တော်လာရောက်တယ်။လာရောက်တဲ့ကိစ္စဖြစ်ပါတယ်။ဖြစ်တဲ့အခါမှာကျွန်တော်တို့ကအခုဒီနေ့ပွဲရတော့ပုံမှန်လေးလေးရင်းနှီးပြောကြဆိုကြတယ်။ပြီးရင်အသေးစိတ်ကိုငင်းငယ်ကော်မရှင်နဲ့ဆက်လက်ဆွေးနွေးမယ်ဆိုတဲ့အနေအထားဖြစ်ပါတယ်။ငင်းငယ်ဘာသာလုံးလုံးတော့ဖတ်ဖို့ပုံမလေးလေးပြောကြတဲ့အတွက်နှုံးတဲ့ဖက်နားလည်မှုတွေပုံမရရှိလာမယ်လို့ကျွန်တော်တို့ကတော့ယုံကြည်ပါတယ်။နောက်တွေ့တဲ့အခါမှာပြောကြဆိုကြတဲ့အခါမှာအရင်ကတခါမှမတွေ့ဘူးတော့လည်းပဲဒီနေ့တွေ့တဲ့အခါမှာအတော်တော်လေးရင်းနှီးရှိတာကိုတွေ့ရပါတယ်။အဲ့ဒါလည်းကျွန်တော်တို့နားလည်မှုယုံကြည်မှုတိစောက်တဲ့အခါမှာအထူးအရေးကြီးပါတယ်။အဲ့တော့ချုံရရင်တော့ဒီသဘောကတော့ကျွန်တော်တို့ကတော့ရှိနေပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့ရှင်။နောက်ပိုင်းမှာရောဒေါန်ဆန်းစုကြည်နဲ့ပေါ့အဲ့လိုဓာတ်ရိုက်တွေ့ဆုံမှုတွေဆက်ရှိလာနိုင်အောင်မလားရှင်။
ကျွန်တော်တို့ကတော့ဖိတ်ခေါ်တာလေကျွန်တော်တို့ political framework နိုင်ငံရေးဆွေးနွေးမှုဘောပြန်လည်သုံးသပ်တဲ့ခါမှာလက်မှတ်မထိုးကြသေးတဲ့အဖွဲ့တွေအားလုံးပါဝင်ဖို့လည်းကန့်လန့်တာလေ။မိုင်းကြရန်မှာသွားနေတဲ့ UNSC အဖွဲ့ပေါ့။အဲ့အဖွဲ့ဆိုလည်းကျွန်တော်တို့ political framework review နိုင်ငံရေးဆွေးနွေးမှုဘောပြန်လည်သုံးသပ်ရေးမှာပါဝင်ဖို့ဖိတ်ခေါ်ထားတယ်။အလားတူပဲကျွန်တော်တို့ဝါနဲ့မိုင်းလာအဖွဲ့ကိုလည်းဖိတ်ခေါ်ထားတယ်ပေါ့။ဖိတ်ခေါ်တာတော့မနေ့ကအဲနောက်ရက်ဒီမှာကျွန်တော်တို့နိုင်ငံရေးကော်မရှင်နဲ့အသေးစိတ်ဆွေးနွေးတဲ့ဆွေးနွေးမှုအခြေအနေတွေပေါ်မှာမူတည်ပြီးတော့ပေါ့။ကျွန်တော်တို့ဒီ20ရာစုပြည်လုံးညီလာခံကိုဘယ်လိုပုံစံမျိုးနဲ့ပေါင်းဝင်နိုင်မလဲဆိုတဲ့အခြေထွက်လာမှာဖြစ်ပါတယ်။
သူတို့ဘက်ကရောဩဂုတ်လကုန်ပိုင်းမှာကျင်းပဖို့ရှိတဲ့ဒီ20ရာစုပြည်လုံးညီလာခံကိုတက်ဖို့ဆန္ဒရှိတဲ့သဘောမျိုးတွေတွေ့ရလားရှင်
။ဆိုတော့သူတို့ရဲ့နှစ်ဖက်လုံးပေါ့ဒီနေ့တွေ့ဆုံမှုကနှစ်ဖက်လုံးရဲ့သဘောထားကတော့20ရာစုပြည်လုံးညီလာခံကိုဦးစီးကျင်းပမယ်တော့အစည်းကျင်းပမယ်အပေါ်မှာသူတို့ကတော့ယုံကြည်မှုရှိတဲ့ဒါကိုဒီလိုမျိုးမိကြီးရင်းငင်းငင်းလေးကိုစိတ်ဆက်ဆွေးနွေးညှိနှိုင်းပြီးတော့ဖြည့်ရှင်းတဲ့ဒီကြားရောက်တော့သူတို့ကတော့ထောက်ခံတယ်ဒါကနှစ်ဖက်လုံးအောင်ပြောတော့
ဟုတ်ဒီညီလာခံမှာရောဘလို့ပုံကိုယ်တွေအဖွဲ့အစည်းတွေကိုထည့်သွင်းတင်နေဆိုတာမျိုးဒီဝါနဲ့မိုင်းလာအဖွဲ့ဘက်ကအစိုးရကိုအကြံပြုတာတွေရောရှိအောင်မလားအငယ
်အဲ့ဒါတွေကတော့ကျွန်တော်တို့လုပ်နေတာတွေသူတို့လည်းတည်နေရနေပါလားလုပ်နေတဲ့ပုံမှာအသေးစိတ်ကတော့ကျွန်တော်တို့နောက်ရက်တွေမှာဆွေးနွေးမှာဖြစ်တော့သူတို့ပုံမှန်ပြီးတော့နားလည်လာပါလိမ့်မယ်အဲ့တော့ဒီမှာတော့ပါဝင်တဲ့ပါဝင်လိုက်တဲ့သူတွေအားလုံးပါဝင်ခွင့်ရရှိရေးလေးထားပြီးဆောင်ရွက်နေတဲ့ကာလဖြစ်ပါတယ်
အငယ်ဒီခုလိုအချိန်ပေးပြီးဖြည့်ပေးရတော့ RF ရဲ့ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါကျေးဇူးပါဗျာ